ဖြစ်တဲ့နိုင်ငံအယူတွေကနှုတ်ထွက်မဲ့ Brexit အစီအစဉ်ဟာမူလကတည်းကဖြိုဖျဲဖြစ်နေကြရက Brexit ကိစ္စအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ကိုဝန်ကြီးချုပ် Theresa May ကရက်ရွှေ့ဆန်းလိုက်တဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးသွားစေခဲ့ပါတယ်။ EU တွေကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ် May ဟာလှပောင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာလည်းဖြစ်ပါတယ်။အောက်လွှတ်တော်မှာ၄ရက်ကြာအကြိမ်နဲ့ဆွေးနွေးကြပြီးတဲ့နောက် Brexit အပေါ်လူထုရဲ့ထောက်ခံမှုတွေညှော်လင့်လာနေတဲ့အပေါ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းအထိတ်အလန့်ဖြစ်နေတဲ့အချိန်မှာပဲဝန်ကြီးချုပ်ရရှိထားတဲ့ Brexit သဘောတူညီချက်ကိုလွှတ်တော်မှတွေကညှင့်ပယ်ကြဖို့ပြင်ဆင်နေတာပါ။လွှတ်တော်မှာရှုံးနေခဲ့ရင်တော့ဝန်ကြီးချုပ် May အနေနဲ့ယာထုကနှုတ်ထွက်ပေးရခြင်းရှိသလိုသူမရဲ့ Conservative Party ဟာလည်းအစိုးရအာဏာလက်လွတ်ရမယ်သဘောဖြစ်နေပါတယ်။အများမြင်ကွင်းမှာ Brexit ကိစ္စကိုမဲခွဲဆုံးဖြတ်လို့ကြောင်းဝန်ကြီးချုပ်ကပြောဆိုနေပေမဲ့သူမရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလွှတ်တော်မှာမဲခွဲဆုံးဖြတ်တာကိုမလုပ်သေးဘူး။သူမကိုတိုက်တွန်းနေတယ်လို့ဝန်ကြီးချုပ်နဲ့နှိဆက်သူတွေကပြောပါတယ်။ Brexit ကိုထောက်ခံမှုမရခဲ့ရင်သူမရဲ့ဂုဏ်သိက္ခာလည်းထိခိုက်စေနိုင်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခြင်းမပြုခင်ဗြိတိန်အတွက်အကျိုးပိုရှိစေမဲ့သဘောတူညီချက်မျိုးရရှိအောင် EU နဲ့ပြန်လည်ညှိနှိုင်းဆွေးနွေးဖို့ဝန်ကြီးချုပ်ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလိုလားနေကြတာပါ။